တရုတ်မြန်မာဆက်ဆံရေးပုံမှုကောင်းမွန်ဖို့မြစ်စုံဆဲစီမံကိန်းရပ်ဆိုင်ထားတဲ့ကိစ္စဖြစ်ပြည်လဲအောင်ဖြစ်ရှင်ရေးအရေးကြီးတဲ့အကြောင်းတရုတ်နိုင်ငံဆိုင်ရာမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးကပြောပါတယ်။တာဝန်ပြီးဆုံးသွားပြီဖြစ်တဲ့တရုတ်သံအမတ်ကြီးဟွန်လျန်ကမြန်မာနိုင်ငံကနေမထွက်ခွာခင်မေလ22ရက်နေ့ကရန်ကုန်သံအမတ်နေအိမ်မှာမီဒီယာတွေနဲ့တွေ့ဆုံတဲ့အချိန်ပြောခဲ့တာပါ။မတ်အင်ဂျင်နိုင်ငံအပြည့်စုံကိုဆက်ပြီးပြောပြပါမယ်ရှင်။
မြန်မာတနိုင်ငံလုံးကန့်ကွက်ခဲ့တဲ့အတွက်၈နှစ်နီးပါးလောက်ရပ်ဆိုင်းနေရတဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲစီမံကိန်းအပေါ်တရုတ်စိုးရအနေနဲ့အလွန်စိုးရိမ်မကင်းဖြစ်နေကြောင်းတရုတ်သံအမတ်ကြီးဟုံးလျန်ကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အခုလိုရပ်ဆိုင်းထားတဲ့စီမံကိန်းနဲ့ပတ်သက်လို့နှစ်နိုင်ငံအကျိုးရှိမဲ့နီးလန်းရှာဖွေဖို့လဲမြန်မာအစိုးရနဲ့သဘောတူညီမှုရထားတယ်လို့တရုတ်သံအမတ်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာစကားပြန်ကနေတဆင့်အခုလိုပြောသွားပါတယ
်။ပြည်ဆောင်ရအားတဲ့စီစဉ်နေတဲ့ကိစ္စဆိုရင်တဲ့သူကြတဲ့ရှိပါတယ်အဲ့ဒါကြောင့်ဒီကိစ္စကိုပြည်လဲစွာဖြေရှင်းဖို့အတွက်ကျွန်တော်တို့ကတည်းကမြန်မာဆိုရနဲ့ဒီနိနိကတာပူပေါင်းဆောင်ရွက်နေပါတယ်တွေ့ဆုံဆွေးနွေးနေပါတယ်ကျွန်တော်တို့လုံးဝတစ်ခါတည်းမိဆုံးရတဲ့စစ်မှန်တဲ့ကိစ္စကိုပြည်လဲစွာဖြေရှင်းတဲ့အခါမှာတည်မြန်မာနိုင်ငံဒီရှိရင်းဆွေးဆွေးမျိုးပေါ်ပေါ်ချစ်ချည်ရဲ့ရှစ်ရှုပ်ရှစ်ရှုပ်ပြီးတော့ဆောင်ရွက်ပေးမယ်တို့ကျွန်တော်တို့လုံးဝတစ်ခါတူညီရဲ့ရရှိတယ်
တဖက်မှာလည်းမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတဲ့နှစ်တွေကြာလာတဲ့အတွက်တရုတ်နိုင်ငံဘက်ကအလွန်နစ်နာနေတယ်လို့တမ်မတ်ကြီးကဆိုပါတယ်။ဒါကြောင့်မြစ်ဆုံဆဲစီမံကိန်းကိုပြည်လဲအောင်ဖြည့်ရှင်းနိုင်မယ်ဆိုရင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အများကြီးအထောက်အကူဖြစ်မယ်လို့မစ္စတာလီယန်ကပြောပါတယ်။အခုလိုတမ်မတ်ရဲ့ပြောဆိုချက်ဟာမြန်မာဘက်ကမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတာကိုဖိအားပေးပြောဆိုလာတဲ့သဘောမျိုးဖြစ်နေပြီးဒီစီမံကိန်းအကောင့်ထဲမပေါ်ပြင်းရင်လေတရုတ်နဲ့ဆက်ဆံရေးအတိုင်းအတာတစ်ခုထက်ပိုပြီးထိခိုက်စရာအကြောင်းမရှိဘူးလို့အမေရိကန်အခြေစိုက်မြန်မာရေးလေလာနေသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။အဲ့ဒါလိုပြောလာတာပေါ့နော်တခုဖိအားပေးသလိုမျိုးဟိုတနည်းအားဖြင့်ချိန်ရောက်တယ်လို့ပြောတာပေါ့နော်အဲ့ဒါလိုပြောလာတာကတော့ကျွန်တော်တို့လက်ခံကြအကြောင်းမရှိပါဘူး။ဒီကိစ္စတစ်ခုတည်းနဲ့အိန္ဒိယနဲ့နိုင်ငံဆက်ဆံရေးဒီတစ်ခုတည်းပေါ်မူပြီးတာမဟုတ်ဘူး။နိုင်ငံလုံးကြတဲ့တခြားသောအကြောင်းတွေအများများစွာရှိတော့ကနိုင်ငံဆက်ဆံရေးတော့တစုံတရာတိုင်းတာတစ်ခုတက်ပို့ပြီးတော့ထိခိုက်စရာမရှိဘူး။မလုံးလရလို့လည်းပဲတရုတ်ကပမာပြည်ကိုပြန်သူလို့ပြောသွားပြီးဆက်ဆံလာမှာမဟုတ်ဘူး။ပမာနိုင်ငံလည်းဒါကြံသူလို့သတ်မှတ်မယ်။ဒီစားမဖြစ်နိုင်ဘူး။ဒါကြောင့်ကျွန်တော်ပြောချင်တာကနိုင်ငံဆက်ဆံရေးကိုဟိုအတိုင်းတာတစ်ခုတက်ပို့ပြီးတော့ထိခိုက်စရာမရှိဘူးလို့ကျွန်တော်မြင်ပါတယ်။
တရုတ်သံမတ်ဟုံးလျန်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲအတွင်းမြစ်ဆုံဆဲစီမံကိန်းမေးခွန်းတွေကိုဖြေကြားတဲ့အထက်မှာအင်အားစုတချို့ကနိုင်ငံရေးရည်ရွယ်ချက်နဲ့ဒီစီမံကိန်းနဲ့ပတ်သက်လို့သတင်းအမှားတွေထုတ်ပြန်နေပြီးတရုတ်မြန်မာဆက်ဆံရေးကိုထိခိုက်အောင်ဆောင်ရွက်နေတယ်လို့ဆွဆွဲပြောဆိုသွားပါတယ်။ဒါ့အပြင်အဲ့ဒီအင်အားစုတွေနောက်မှာနိုင်ငံခြားအုပ်စုတချို့ရှိနေတယ်လို့လည်းသံမတ်ကဆိုပါတယ်။အခုလိုတရုတ်သံမတ်ရဲ့ဆွဆွဲပြောဆိုချက်ဟာမှန်ကန်မှုမရှိကြောင်းနဲ့ကြီးမားလာတဲ့စီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်နဲ့လူမှုအဖွဲ့အစည်းအသက်အန္တရာယ်ကိုကြီးကြီးမားမားထိခိုက်စေမယ်ဆိုတာလွန်ခဲ့တဲ့၈နှစ်လောက်ခရဲကဌာနေတိုင်းသားတွေကိုယ်တိုင်ထောက်ပြကန့်ကွက်ခဲ့တာဒါဖြစ်ကြောင်းအမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ
်ကျွန်တော်တဘာဝမကြောက်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီမြစ်ဆုံကိုကန့်ကွက်တာကဌာနေတိုင်းသားတွေကနေပြီးတော့ကန့်ကွက်တာကဒီအနောက်နိုင်ငံတို့ဘာလို့မဆိုင်ပါဘူးဟိုးစကတဲ့က2000 2008လောက်ကတည်းကစကတဲ့ကိုကျွန်တော်ဌာနေတိုင်းသားတွေကကန့်ကွက်မှုရှင်းရှင်းလင်းလင်းပြောထားပြီးသားပါအဲ့ဒါကိုအရင်တော့စစ်အစိုးရဆိုတော့ပြည်သူထောက်ခံမှုယူယူမယူယူသူကအတင်းကိုလုတ်ခဲ့စီမံကိန်းဆိုတော့အဲ့အချိန်မှာလုတ်ခဲ့တာပေါ့နော်ကြေရည်တာတရုတ်နိုင်ငံကဒီမှာပြည်သူပြည်သားတွေကိုအလေးထားတယ်ဒီချစ်ချင်ရင်းနှီးချင်တယ်ဆိုတော့စစ်တမ်းကောက်လို့ရပါတယ်ဒီအရာတွေကိုမဲပုံးထောင်ပြီးမှမျက်စုံတီထောက်ဖို့မတီထောက်ဖို့လုံးလုံးရပါတယ်အဲ့ဒါဆိုအဖြေချက်ချင်းချင်းကြီးပေါ်လာပါလိမ့်မယ်
မြစ်ဆုံဆဲကိစ္စတရုတ်တမ်မတ်ရဲ့ပြောဆိုချက်တွေကိုကြည့်ရင်တရုတ်ကြိုးစည်းဝါကိုပိုးပြီးအဓိကထားပြောသွားတယ်ဆိုတာမြင်ရတယ်လို့ဂမ်ဆန်းက VOE ကိုပြောပါတယ်။တရုတ်တမ်မတ်ရဲ့ပြီးခဲ့တဲ့ဒီဇင်ဘာလကသွားခဲ့တဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမြစ်ဆုံဆဲကိစ္စပြန်စတင်ဖို့ဖိအားပေးပြောဆိုခဲ့ကြောင်းသူတွေ့ဆုံခဲ့တဲ့ကချင်တိုင်းသားပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်။ဒါ့အပြင်တမ်မတ်ရဲ့ခီးစဉ်ထုတ်ပြန်ချက်မှာမြစ်ဆုံစီမံကိန်းဒေသခံအဖွဲ့အစည်းတွေကကန့်ကွက်မှုမရှိကြောင်းပေါ်ပြခဲ့တဲ့အတွက်ကာယကံရှင်အဖွဲ့တွေဘက်ကတမ်မတ်ရဲ့ပြောဆိုချက်မှန်ကန်မှုမရှိကြောင်းတုံ့ပြန်ကန့်ကွက်ခဲ့ကြပါတယ်။အင်္ဂါနေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာတော့တရုတ်တမ်မတ်ဟုံးလျန်က မြေဆုံစီမံကိန်းနဲ့ပတ်သက်လို့မြမပြည်သူတွေအနေနဲ့စိတ်ရှိရှိနဲ့စောင့်ဖို့လိုအပ်ပြီးမြမအစိုးရဘက်ကတင့်တော်တဲ့အချိန်မှာအများကြီးနဲ့မဲ့အဖြေကိုထုတ်ပြန်မှာဖြစ်တယ်လို့ပြောပါတယ်။မစ္စတာလင်ဟာမြမနိုင်ငံဆိုင်ရာတရုတ်တမ်မတ်ဖြစ်၃နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပါတယ်ရှင်။